မြန်မာနိုင်ငံမှာဆက်အနာသိမ်းခဲ့ပြီးတဲ့နောက်ပိုင်းသတင်းထောက်တွေကိုဆက်လက်ဖမ်းဆီးဖိနှိပ်နေတာမှာဒီကနေ့မှာတော့မြစ်ကြီးနားမြို့ကအေးစီရီတပိတ်အကြောင်းသတင်းရယူနေတဲ့ကချင်ဝက်စ်သတင်းနဲ့ Deed 47သတင်းဌာနတို့ကသတင်းထောက်နှစ်ဦးဖမ်းခံရတယ်လို့ကချင်ဝက်စ်သတင်းဌာနကအတည်ပြုထားပါတယ်။အခုလိုသတင်းလိုက်ရင်းနဲ့အရင်ဖမ်းဆီးခံထားရတဲ့သတင်းထောက်တွေကတချို့ဆိုရင်ဘယ်နားမှာဖမ်းဆီးခံထားရတယ်လဲဆိုတာမသိရတာနောက်မိသားစုဝင်တွေနဲ့တွေ့ခွင့်မရတာအပြင်ဖိနှိပ်မှုတွေနဲ့ပါရင်ဆိုင်ကြုံတွေ့နေရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဖေဖော်ဝါရီလကုန်ပိုင်းတုန်းကရန်ကုန်မြို့စမ်းကြောင်းမြေနီကုန်းနားမှာဆန္ဒပြပွဲသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံထားရပြီးတော့အင်းစိန်ချင်းနောက်မှာထိန်းသိမ်းခံထားရတဲ့မြမနောင်းသတင်းနောက်မက်ကေစင်နှွေးရဲ့ကျမ်းမာရေးအခြေအနေကချို့တဲ့နေပြီးတော့မိန်းကလေးတယောက်အနေနဲ့ထောင်ထဲမှာလုံခြုံမှုမရှိသလိုခံစားနေရကြောင်းအင်းစိန်ထောင်မှာသူနဲ့အတူနေခဲ့ရသူတဦးကသူပြန်လွတ်လာတဲ့အချိန်မှာလူမှုမီဒီယာကနေထုတ်ဖော်ပြောဆိုခဲ့ပါတယ်မက်ကေစင်နွေရဲ့အမှုအကျိုးဆောင်ရှင်ဒေါ်နီလာခိုင်ကမက်ကေစင်နွေလက်ရှိကြုံနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပြပါတယ်
။ဒီကြုံနေတဲ့ကျွန်မတွေ့တဲ့အချိန်မှာတော့သူပြောတာဝင်းသွားနေတယ်ဝင်းမကောင်းဘူးပေါ့။နောက်ဝင်းလျှော့တယ်ပေါ့။ပထမဆုံးကြုံချင်းနေမှာ video conference နဲ့ပြောတော့သူဝင်းသွားနေတယ်ဝင်းလျှော့နေတယ်ဒီလိုပြောတယ်။အဲ့တော့ဟိုအထက်မှာလည်းထောင်မှာလည်းသိကြပြီးတဲ့ကြာဝင်ရှိတယ်လို့ထောင်ကပြောတယ်။ဒါနဲ့သူကရင်းကြီးမှုရှိလို့အဲ့ကြာဝင်နေမကူဘူးလို့မကူဝင်နေဒီဒီတိုင်းနဲ့နေနေဆိုပြီးတော့ပဲပြောပါတယ်။အဲသူအထဲမှာကလုံချုံလာတော့သူကလို့လေဒီဆောင်ဆိုတော့ဆောင်ရဲ့ပုံစံပြီးတာကြီးတော့ရှိတယ်ပေါ့နော်အဲ့ဒါကြီးတော့သူပြောပြပါတယ
်ပြီးခဲ့တဲ့မတ်လ25ရက်နေ့ကညအချိန်မတော်ချင်းကမ္ဘောဇတိုင်းသတင်းဌာနကအမျိုးသမီးသတင်းတောက်နှစ်ဦးအပါအဝင်5ဦးဖမ်းခံခဲ့ရပေမဲ့ဖမ်းဆီးခံခဲ့ရတဲ့နေ့ကနေစလို့အခုချိန်အထိမိသားစုတွေတွေ့ခွင့်မရဖြစ်နေတာကိုကမ္ဘောဇတိုင်းသတင်းဌာနကအေဒီတာချုပ်ကပြောပြပါတယ်
ဒီလိုပဲဖြစ်တော့ဟိုအကြောင်းမျိုးပြပြီးဖန်ဆီးတာပဲပြောပြောဟိုတရားတိစီမရတိတွေပေါ့နော်ဖန်ဆီးခံရပြီဆိုတော့အနေလုံးရှင်းနေတဲ့ပြဿနာကိုပြရမယ်။နောက်မိသားစုဝင်တွေဒီလိုကျမ်းမာရေးလူမှုရေးကိစ္စတွေတခုကိုဆွဲပေါ့မိသားစုဝင်တွေဟိုပြဿနာကိုပေးတင်တာပေါ့နောက်ဆုံးပြည့်စုံစုံဝင်မပေးတင်ရင်တော့မှနောက်ကလိုအပ်တဲ့ဒီစကောလေးဒီ၆ပေါင်းကိုအဝတ်စားမှာအမျိုးသမီးဆိုရင်ကျွန်တော်ကဒီညပိုင်းဖန်ဆီးခံရတဲ့အတွက်စားတော့အနေလုံးတော့လိုအပ်မှာပေါ့အနည်းဆုံးတော့အဲ့ဒါနောက်တော့ဟိုဘယ်လိုပဲမတရားပဲဖြစ်နေနေမတရားဒီအကြမ်းဖက်တယ်ပဲဖြစ်နေအဲ့ဒါလေးတော့ရှင်းရှင်းပြတင်တာပေါ့အဲ့ဒီကသတင်းမီဒီယာအားလုံးကတော့ကအများစုပေါ့အများစုဆိုတော့အားလုံးလေးတော့အကုန်လုံးတော့တင်းချောင်နေကြရတဲ့အနေအထားဒီကတော့မီဒီယာတွေထုတ်ပြန်နေတယ်လို့ကျွန်တော်တို့ကတော့သုံးသပ်တယ်အကြီးပိုင်းတွေပေါ့ဒီအေဒါချုပ်တို့ဒီတောင်းကအကြာတို့ဟိုမတရားလိုက်လံဖန်ဆီးနေတဲ့အနေအထားမျိုးပ
ါဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကသတင်းနောက်တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာ press လို့စာသားပါတဲ့အုတ်ထုတ်တွေအင်းကြီးတွေအပြင်သတင်းနောက်အမှတ်သားပါစာသားတွေကိုဝစ်စင်ထားပေမဲ့လည်းဥတီတိုက်ခိုက်မှုတွေရှိနေတာကြောင့်မြေပြင်မှာသတင်းရယူဖို့အတော်လေးခက်ခဲလာတယ်လို့သူကပြောပြပါတယ်ပြီးခဲ့တဲ့မတ်လ19ရက်နေ့ကနေပြည်တော်မှာသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံခဲ့ရတဲ့မြစည်းမအေဒီရာဟောင်းကိုတန်းထိုင်အောင်ကလည်းစစ်ကြောရေးမှာရဲအတန်းကြားဆစ်ဆီးခဲ့ပြီးတဲ့နောက်မတ်လ28ရက်နေ့မှာတော့ဇဘူးတီတီမြို့နယ်အမှတ်1မြို့မှရဲစခန်းကိုပို့လိုက်ပြီးတော့ချုပ်ရရမန်ယူထားတယ်ဆိုတဲ့သတင်းကိုပဲကြားရပြီးတော့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့သူ့ရဲ့ဖခင်ဖြစ်သူကပြောပါတယ
်ကျွန်တော်တို့ပထမကဆိုစစ်ကြောရေးမှာစစ်ကြောရေးကနေပြီးတော့ကျွန်တော်တို့နေပြည်တော်ဇဘူးတီတီမြို့နယ်အမှတ်1ရဲစခန်းကိုရမန်14ရက်ယူပြီးတော့ပို့ထားတယ်အဲ့ဒါသူတို့ဘလူးထဲမှာတွေ့လို့မရဘူးဒါပေမဲ့ဟိုစီးတို့ဦးစားလို့တော့ပြပို့ပေးလိုက်ကြတော့ရောက်တယ်လို့တော့သူတို့ပြောကြတာပဲဟုတ်ကဲ့ကျွန်တော်တို့ခုချိန်ကြီးတော့သူကပုံမှန်မတည်ဘူးလို့ပြောကြည့်ကြတယ်ဆက်တော့ဂျမိုင်းကြီးနေရတော့ကောင်းမွန်တယ်လို့တော့ပြောတယ်ပေါ့နော်ကျွန်တော်တို့လည်းမမြင်ရမတွေ့ရသေးဘူးပါမှာကျွန်တော်တို့ကတော့ပေါ့ဗျာကိုသားလေးကိုကြည့်ဝင်နေတယ်အများဆုံးပြန်ရောက်ဖို့ပဲတောင်းမှကြားရတာပေါ့ဗျာကျွန်တော်တို့ကအဲ့ဒါပဲသိရပါတယ်ကျွန်တော်တို့ဘာမှမသိရဘူးကျွန်တော်တို့လည်းမသွားရမလားဆိုတော့ဘာလို့မှမမသိဘူးပေါ့နော
်မြစည်းမအေဒီတာဟောင်းကိုတန်းထိုင်အောင်နဲ့ BBC သတင်းနောက်ကိုအောင်သူရတို့ကိုမတ်လ19ရက်နေ့နေ့လယ်ပိုင်းတုန်းကနေပြည်တော်တခိနသေးဒီမြို့နယ်မှာသတင်းရယူနေတဲ့အချိန်မှာအရက်ဝင်းနဲ့စစ်ထောင်လိုင်းရေးဒီဘက်ကဖမ်းဆီးခဲ့တာဖြစ်ပါတယ်အဲဒီနောက်မှာတော့အမည်မသိနေရာတစ်ခုမှာတီးသန့်စီလူခွဲစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့မတ်လ22ရက်နေ့မှာကိုအောင်သူရကိုပြန်လွတ်ပေးလိုက်ပေမဲ့ကိုတန်းထိုင်အောင်ကတော့ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းသတင်းထောက်ရောက်50လောက်ဟာသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံခဲ့ရပြီးတော့အဲ့ဒီထဲက10ယောက်ထက်မနည်းကတော့တပ်မတော်ကိုအကြီးအကျယ်ပြက်စီမှုပုံမှန်505ကာဂျီနဲ့တရားစွဲဆိုခံထားရပါတယ်ရှင်